မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လုပ်ရပ်ကိုပြစ်တင်ရှုတ်ချပြီးတာဝန်ရှိသူတွေကိုရေးယူနိုင်မှုအမေရိကန်အောက်လွှတ်တော်မှစတင်ပြင်ဆင်နေပါပြီ။မြန်မာနိုင်ငံမှာစစ်တပ်ကဖမ်းဆီးထားတဲ့အရသာစုဝခေါင်းဆောင်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်နဲ့ဥပဒေတရားကိုပါပြဋ္ဌာန်းမှုကြာသပတေးကပဲအောက်လွှတ်တော်နိုင်ငံခြားရေးကော်မတီမှာတင်ပြခဲ့ကြတာပါ
။ We introduced the Protect Democracy in Burma Act to hold the military junta accountable and to restore democracy to the country and its people.as expeditiously as possible.
အနာသိငယ်တဲ့စစ်ကောင်းဆောင်တွေတာဝန်ခံမှုရှိစေဖို့နဲ့မြန်မာပြည်သူတွေအတွက်ဒီမိုကရေစီစနစ်အမြဲဆုံးပြန်လည်ပေါ်ဆောင်နိုင်မှုမြန်မာနိုင်ငံဒီမိုကရေစီကာကွယ်ပေးရေးဥပဒေကိုပြင်သွင်းရတာဖြစ်တဲ့အကြောင်းအောက်လွှတ်တော်နိုင်ငံခြားရေးကော်မတီမှဆွေးနွေးမဲ့ကိစ္စရပ်တွေကိုတင်ပြရမှာဒီမိုကရက်ကိုယ်စားလှယ်ဂျယ်ရီကော်နယ်လီကပြောဆိုလိုက်တာပါမြန်မာစစ်တပ်ရဲ့အနာသိငယ်တဲ့လုပ်ရပ်ကိုရှုတ်ချပြီးဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်တစ်ခုလည်းကော်မတီမှတင်သွင်းထားပါတယ်
Military's decision to seize control and detain top political leaders, including Aung San Suu Kyi, as well as President Win Myint.
The massacre of Anna was taken for some check. The Aung San Suu Kyi, the former women power, today the main cause of the Yanetchi, the appearance of the people who passed the gate are the mafia who are queen who, the young Tini, Chopa, Yoka, Jangle.မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ကိုပူတွဲဆိုပြခဲ့တဲ့အတိုက်ခံ Republican ကိုယ်စားလှယ် Steve Sharpock ကပြောဆိုခဲ့တာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့အပေါ်တုံ့ပြန်တဲ့အနေနဲ့ American ဆွေရကမြန်မာစစ်ကောင်စီတွေကိုပြစ်မှတ်ထားတံခတ်မှုတွေချမှတ်ထားပြီးနောက်ထပ်အရေးယူတံခတ်မှုတွေချမှတ်ဖို့သတိပေးထားတဲ့အချိန်မှာပဲ American လွှတ်တော်မှလည်းဥပဒေပြဋ္ဌာန်းပြီး PRP အရေးယူဖို့ပြင်ဆင်နေတာဖြစ်ပါတယ်